ပုံမှန်66ကားကြီးဟာဒီတစ်နှစ်အတွင်းလူပြောသူပြောများလာတဲ့ကိစ္စတရားအဖြစ်တွေ့လာရပါတယ်။တကယ်တော့ပုံမှန်66ဆိုတာစေဆူကလက်ထက်ကပြဋ္ဌာန်းခဲ့တဲ့ electronic ပုံမှန်33ကားကြီးကိုဦးသိန်းစိန်ဆူကလက်ထက်2013ခုနှစ်အောက်တိုဘာလမှာအစားထိုးပြဋ္ဌာန်းခဲ့တာပါ။ပုံမှန်66မှာကားကြီးကနေကားကြီးအထိပါဝင်ပြီးအဲ့ဒီထဲမှာကားကြီးတဲ့အခုလိုရေးဆွဲထားတာတွေ့ရပါတယ်။ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးလူတစ်ယောက်ကနေတစ်ယောက်ကို6လက်တောင်းယူတာအနိုင်ထက်ပြုတာမတရားတားဆီးကန့်ကွက်တာအသေးဖြတ်တာနှောက်ယှက်တာမလျော်ဩဇာသုံးတာချင်းချောက်တာတွေကိုအရေးယူဖို့ဖြစ်ပါတယ်ပြစ်ဒဏ်အနေနဲ့ကတော့ထောင်ဒဏ်3နှစ်အထိချမှတ်နိုင်ပါတယ်ဒီပုံမှန်နဲ့တရားစွဲခံရသူပေါင်းဦးသိန်းစိန်ဆိုရလက်ထက်မှာ9ဦးရှိခဲ့ပြီးအခုဆိုရလက်ထက်မှာအယောက်60လောက်ရှိနေပြီလို့လေးလာသူတွေကထောက်ပြကြပါတယ်အဲ့ဒီထဲမှာတက်မတော်ဘက်ကတရားလိုလုပ်ပြီးဆွဲတာက9မှု NLD ပါတီဘက်ကဆွဲတာက6မှုနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကို Facebook မှာမထီမဲ့မြင်ပြောဆိုပုတ်ခတ်ရေးသားလို့ကြားလူကတရားဆွဲတာရှင်းမှုပါဝင်တယ်လို့ဒီမှုနဲ့ပတ်သက်လို့လေ့လာနေတဲ့ကြပြဆရာစာရေးဆရာမောင်ဆောင်ခါကသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါဗျ။ဒါကြောင့်ပုံမှန်66ကားကြီးဟာရည်ရွယ်ပြဋ္ဌာန်းထားတဲ့အတိုင်းတည်ငြိမ်မှုရသလား။ဒါမှမဟုတ်ရည်ရွယ်ရာအထမမြောက်ပဲနိုင်ငံရေးအဖိနှိပ်ရေးရန်တရာတစ်ခုဖြစ်လာသလားဆိုတာတန်တရားဖြစ်လာကြပါဗျ။ဒါနဲ့ပတ်သက်လို့စာရေးဆရာညီပုလေးကအခုလိုရှုမြင်ပါတယ်
။ကျွန်တော်တို့ကစစ်ဆိုးရတယောက်ကလွတ်တာဗျာ။ဒါပေမဲ့အစိုးရကဖားတပိုင်းငါးတပိုင်းဆိုးရဖြစ်နေတာ66ကကြီးကမထိုက်တဲ့ထမကျွန်တော်ပါတယ်ဗျာ။လွတ်လွတ်လပ်လပ်ပဲထုတ်ဖို့ပြောဆိုရေးတာဒါတွေခံစားတာတွေပြောခြင်းရှိခြင်းတာဗျာ။ကျွန်တော်တို့စာကျွန်တော်တောင်းယူပါတို့တော့ဒါကြီးရှိနေတာဟာတောက်ရှက်ဖြစ်တယ်။အရင်အစိုးရတွေလည်းဘာမှမထူးသေးဘူးကျေ။အဲ့တော့စေကြပါလေဒါကြီးရှိတာဟာဖားတပိုင်းငါးတပိုင်းဆိုးရကိုဒီမောက်ထုတ်ပြတာလို့ကျွန်တော်ခံစားရတယ်66ကကြီးကပြောရင်တကားအုပ်ထားတာပဲမျက်လက်ပြထားတာပဲအနည်းရောပုံမှန်တစ်ခုကိုအနက်မုတ်ပေါ့ကအမဲပါလို့ပြောတာအနှစ်သာရအတူတူပဲစချုပ်ကိစ္စရအသေးထူးဖြစ်နေမဟုတ်ရမှန်လားပြောတော့အသေးဖြစ်တယ်ဆိုစွဲခြင်းစွဲနိုင်တယ်ဗျအများကမသိသေးတဲ့ကိစ္စသူဒီမို့သူတို့ဖုံးကွယ်ထားတဲ့ကိစ္စဆိုသူတို့မချက်တဲ့ကိစ္စဆိုအသေးဖြစ်ကြနေမိကြအောင်ပါဗျပြောတာတော့အမှန်ပြောကြတာ
ဒါပြင်66ကာကြီးကိုအသုံးချပြီးအပြန်အလှန်တရားဆွဲတာတွေများလာတဲ့အတွက်လူတွေကြားမှာအမုန်းတွေပေါ်လာကြတယ်လို့ယနေ့ခေတ်ကြာတဲ့အယ်ဒီတာချုပ်ဦးသက်စင်ကထောက်ပြပါဗျ
66ကာကြီးကိုလူတွေကပြောင်းနေတယ်ရောအပုတ်ချလို့မရအောင်စော်ကားလို့မရအောင်ဆိုပြီးတော့အကြောင်းအကျဉ်းမျိုးနဲ့သူပြဋ္ဌာန်းထားတာပေါ့ဗျာဒါပေမဲ့တကယ်လို့ဆိုရင်66ကာကြီးကဒုလဆော်တိုးစုဝင်ရှိတဲ့ကိစ္စတွေနောက်ပြီးတော့တောင်းတဲ့တရားဝေဖန်ပြောဆိုတဲ့ကိစ္စတွေကိုအဓိကအကျပိတ်ပင်တဲ့သဘောဖြစ်နေတယ်။အခုဆိုပိုဆိုးလာတာကဘာဖြစ်လာလဲဆိုတဲ့အခါကျတော့အဓိကအကျပြည်သူတွေအချင်းချင်းမှာမကြောက်ကြောက်ပြောဆိုတဲ့ကိစ္စတွေကိုပြားဆွဆူလို့မရဘူး။ဒါတွေကိုမထူးထူးရှုထားပေမဲ့နော်တက်မတော်ဒါမှမဟုတ်ရှင်အစိုးရဒေါက်တာစုကြည်အပေါ်ဝင်တို့ဒီအစိုးရ NLDA မှာရှိနေတဲ့တို့တော်ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့ဒီလိုမျိုးပြောဆိုဝေဖန်တဲ့ကိစ္စတွေမှာတော့သူကမထင်သလိုမထင်နိုင်မထင်နိုင်သလိုတံပြန်ပြီးတော့ကိုယ်တိုင်တော်၎င်းကိုစားပြုတဲ့သူတယောက်ကတော့၎င်းပြားဆွဆူဖြစ်လာတယ်။အဲ့လိုဖြစ်လာတဲ့အခါမှာဒီလူတွေသားထဲမှာပို့ပြီးတော့ကျောင်းတွေတယောက်မုန်းလာကြတယ်ကျောင်းတွေတယောက်လက်စားချီတဲ့ပုံစံမျိုးဖြစ်လာတာတိုင်းပြည်အတွက်သိပြီးတော့ကောင်းတဲ့အခြေအနေကြောင့်ပို့ပေါ့
ဒီပုံမှန်ကိုပြင်ဆင်ဖို့လွှတ်တော်မှာစ조사သူတချို့ရှိခဲ့ပါတယ်ဒါပေမဲ့ဒီနေ့လွှတ်တော်ရဲ့အခြေအနေမှာတော့ NLD ကိုယ်စားလှယ်တဦးကအဆိုတစ်ခုတင်မယ်ဆိုရင်ပါတီတာဝန်ရှိသူတွေကိုအရင်တင်ပြရသလိုစစ်တပ်ကိုယ်စားလှယ်တွေဆိုရင်လည်းတိုက်ရထိပ်ပိုင်းတာဝန်ရှိသူတွေကိုတင်ပြပြီးခွင့်ပြုချက်ရမှဆွေးနွေးခွင့်ရပါတယ်ဒါကြောင့်66ကာကြီးနဲ့ပတ်သက်လို့ဆွေးနွေးတင်ပြခွင့်လွှတ်တော်မှာမရသေးတာလည်းတွေ့ရပါတယ်ပြည်သူ့လွှတ်တော်နိုင်ငံသားများ၏မူလအခွင့်အရေးဆိုင်ရာကော်မတီဝင်ဒေါ်တန်တာကတော့တကယ်လို့လွှတ်တော်မှာဒီကိစ္စကိုတင်လာရင်သူတို့အနေနဲ့ဆွေးနွေးဖို့အဆင်သင့်ဖြစ်တယ်လို့ဆိုပါတယ
်တရားဝင်စုမှုရေးကျွန်တော်တို့မကင်တွင်နိုင်ဒီလေကြီးလောက်အောင်မှရှိနေလို့ဆိုအချို့အရာတွေကတိတ်ထိတ်ခိုက်တဲ့ဆက်စပ်ကြောက်ကားကြီးอ่ะအချို့လူတွေကတော့အီးတန့်ကိုကျူးလွန်နေကြတယ်အဲ့နှစ်ခုစလုံးမှာဒါပေမဲ့နိုင်ငံသားများဆိုတဲ့အတွက်ကြောင့်အားလုံးကချုပ်မီးပါနေတယ်တီးတန့်ဤဒီဟာကိုတသက်ပဲလက်ကန်ထားပြီးသုံးပြူနေတဲ့သူတွေလည်းနိုင်ငံသားတွေမှာပါတယ်တွေ့66ခါကြီးကြောင့်နစ်နာတဲ့သူတွေလည်းနိုင်ငံသားတွေမှာပါတယ်ဆိုတော့ကျမတို့ကော်မတီတစ်ခုတည်းနဲ့မပြီးပါဘူးကျမတို့အများကြီးဆွေးနွေးရအောင်ပဲကုလလောဆယ်မှာလည်းဒါဒီ66ခါကြီးနဲ့ပတ်သက်ပြီးတော့ဥယျာဉ်နဲ့အထူးကိစ္စရဲ့များကဒါဒီဆွေးနွေးနေတယ်ဆိုတော့ကျမတို့ကော်မတီကိုတော့မဖိတ်သေးဘူးဒါပေမဲ့ကျမတို့လည်းဒါနဲ့ပတ်သက်လာရင်ဥပဒေတွေဆွေးနွေးတဲ့အခါကျရင်ကျမတို့ကော်မတီကိုဖိတ်ကြားပါလို့တော့ကျမတို့ request လုပ်ထားပါတယ်ကျမတို့ကော်မတီမှာလူခွင့်ရေးမပါလာဘူး။ဒါပေမဲ့လူခွင့်ရေးရဲ့စံချိန်စံညွန်နဲ့အညီနိုင်ငံသားများအခွင့်အရေးရဖို့ဆိုတာကျမတို့ကော်မတီကအမြဲတွေးထားပါတယ
်။အခုဆိုရင်ပုံမှန်66ကားကြီးကိုတုံးပြီးတက်မတော်ကိုဝေဖန်သူလဲအဖမ်းခံရ NLD ကိုဝေဖန်သူလဲအဖမ်းခံရဆိုတဲ့အခြေအနေကြောင့်လူအဖွဲ့အစည်းအတွင်းဝါစီပြည်တယ်လို့ဖြစ်လာတယ်လို့ထောက်ပြပြောဆိုကြပါတယ်။ဒါနဲ့ပတ်သက်လို့အယ်ဒီတာဦးသက်စင်ကလည
်းဥပမာပြောလို့ရှိရင်ကျွန်တော်ကိုမျိုးရင်အောင်သိမ်းပေါ့နော်။တက်မလို့နဲ့ပတ်သက်ပြီးဝေဖန်တဲ့ဟာမျိုးတစ်ခုရေးတယ်သူ post မှာပေါ့နော်။အဲ့တော့အဲ့ဒါကျေးဒီပီစီမကျေးဒီပီစီလက်ခံပြီးဖြစ်စီမကန်ပြီးဖြစ်စီတမ်တော်ဒီနဲ့ထားဖို့ကြီးရဲ့ကတ္တနပြည်ရဲ့သောင်းဖြည့်ရှင်ကိုရရတဲ့အနေနဲ့ဒါတမ်တော်ကုစားတယောက်ကနေပြီးတော့တရားစွဲတယ်ပေါ့အဲ့ဒီအချိန်မှာတပြိုင်တည်းထဲဒေါန်သန်းစုကြည်နဲ့ NLD ကိုကုခတ်ဝေဖန်တယ်ဆိုပြီးတော့တဏိမြောင်ဆိုတဲ့ကောင်မလေးတယောက်ကိုလည်း60ယောက်ကတိနဲ့တရားစွဲတယ်မနေ့တနေ့ရပဲသူထောင်ချလိုက်တယ်ဆိုတော့အဲ့လိုမျိုးပေါ့ဗျာအပြန်အလှန်တယောက်နဲ့တစ်ဖက်နဲ့တစ်ဖက်ထောင်ချတဲ့ဖန်စီရဲ့ကိစ္စတွေမှာလည်းဘာဖြစ်လဲဆိုတော့အဲ့ဒါကိုထောက်ခံတဲ့လူတွေမထောက်ခံတဲ့လူတွေတယောက်နဲ့တယောက်အပြင်းအထန်ဝေဖန်ကြတိုက်ခိုက်ကြပြောဆိုကြအဲ့လိုဖြစ်လာတဲ့အခါကျတော့ပြောလို့ရှိရင်လူတွေစိတ်ထဲမှာကတစ်ဖက်တစ်ဖက်အာဃာတွေရမ်းကြီးလာတယ်တိုင်းပြည်ကပြန်ပြီးတော့တိုင်းသားတွေနဲ့ရင်ကြစည်းရေးဆိုတာထားလိုက်အောင်ဒီမှမာရင်ကချင်းချင်းကိုတင်းနေကြအကွဲပြေးဒီဖက်အစိုးရခင်မှာပုံများလာလို့ကျွန်တော်ထင်ရတယ
်အခုဆိုရင်သတင်းမီဒီယာတွေအနေနဲ့စတုဒ္ဓမန္တန်အဖြစ်မှန်မှန်ကန်ကန်ထောက်ပြဝေဖန်ရေးအပိုင်းမှာပုံမှန်66ခါကြီးနဲ့များညီစွန်းလေမလားဆိုတာကိုသတိထားလာနေရတယ်လို့ပြောဆိုကြပါတယ်။ဒီလိုကြောက်ရွံ့နေရတာနဲ့ပတ်သက်လို့စာရေးဆရာညီဘူးလေးက
ကျွန်တော်တို့ကျင်လူပေါင်းအဖြစ်ကဖွင့်လင်းလွတ်လပ်မြင်တာပြီးလွတ်လွတ်လပ်လပ်ကိုခံစားတာကိုထုတ်ဖော်ပြောဆိုရေးသားခွင့်ရှိတဲ့လူပေါင်းတွားကျင်တာပဲ။အဲ့လိုမှမပြောရင်ကျွန်တော်တိုင်းပြည်ကဘလို့လို့တိုးတက်မှာဘလို့လို့ကောင်းရမှာရောက်မှာ။တရားဥပဒေစီမံခန့်ခွဲတာပြည်တရားရုံးကအင်္ဂလီကဖမ်းဆိုရယ်ဖမ်းတယ်။စစ်တပ်ကဖမ်းဆိုရယ်ဖမ်းတယ်။အစိုးရနှစ်ခုစလုံးကပူးပေါင်းပြီးဖိနှိပ်တလို့ဓာတ်မုတ်ထားသူခံစားရတာပဲ။ကျွန်တော်တို့ကဟိုလူကြောက်ဒီလူကြောက်ကြောက်ရမလို့နှစ်ယောက်ဖြစ်နေတော့အသက်ရှူမဝဘူးပေါ့ဗျာ။ကြပြာစကားနဲ့ပြောရင်တော့
အချုပ်အားဖြင့်ဆိုရင်မြန်မာနိုင်ငံသားတွေကြားတယောက်နဲ့တယောက်ချင်းချောက်ပြောဆိုပုတ်ခတ်တာကိုဥပဒေကြောင်းအရအကာအကွယ်ရအောင်ဆိုပြီးရေးဆွဲပြထန်းလိုက်တဲ့ပုံမှန်66ကာကြီးဟာတမ်မတော်ကတောက်လျှောက်လက်ကင်ထားတဲ့တိုင်းရင်းသားစီးလုံးညီညွတ်မှုမပြိုကွဲရေးဆိုတာကိုတိုက်ရိုက်ထိခိုက်နေတာတွေ့ရသလို NLD အစိုးရရဲ့ကြွေးကြော်သံဖြစ်တဲ့အမျိုးသားရင်ကြားစစ်ရေးအတွက်လည်းကြီးမားတဲ့ခလုတ်ကသင်းဖြစ်နေတာတွေ့ရတယ်လို့ပြောဆိုနေကြကြောင်းပါခင်ဗျာ